မြန်မာတက္ကရာ1382ခုနှစ်ခရစ်တက္ကရာ2011ခုနှစ်တောက်ကြနေ့နံနဲ့အချိန်မှာရန်ကုန်တိုင်းမင်္ဂလာတော်မြို့နယ်သမိုင်းဝင်ကြက်ကလောက်စီတော်မြတ်ကြီးနေ့ရှိကြက်ကလောက်ပရိယတ်ဤစာသင်တိုင်းမဂ္ဂဝိပဿနာဓမ္မရေးတာမှာကျင်းပပြုလုပ်အပ်သော63ချိန်မြောက်အဋ္ဌထံတရားစခန်းပွဲမှာခဏိပဋိစ္စသမုပ္ပါဒ်တရားတော်များစတင်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကလတုန်းကဘုရားရှင်ကရောမြတ်ကြီးတာဝတိပြုမွန်စီတုံအကြောင်းတော်မှာသရရင်တော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နားဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏသက္ကရာဂามိမဉ္ဇဏနာဂามိမဉ္ဇဏအရဟတမဉ္ဇဏများအတိအတိရရှိသွားကြသလိုယနေ့လည်းပဲအာလုံသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏများယနေ့ကြပါစေသက္ကရာဂามိမဉ္ဇဏများယနေ့ကြပါစေအနာဂามိမဉ္ဇဏများယနေ့ကြပါစေအရဟတမဉ္ဇဏများယနေ့ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်စီစဉ်ကိုစတင်မှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးကပဋိစ္စသမုပ္ပါဒ်တရားတော်ကိုမာသကရတရား3ခုနှင့်ကဆောင်လာပြီးနေညမှာဆင်ញင်နှလုံးသွင်းတော်မူပြီးတော့သစ္စာ4ပါးအတိတရားတွေရရှိတော်မူလာခဲ့ပါတယ်သစ္စာ4ပါးဆိုတာဘာသစ္စာတွေလဲဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာသစ္စာဘယ်နှပါတယ်လဲသစ္စာ4ပါးအဲ့ဒီသစ္စာ4ပါးတည်းမှာနံပါတ်1ကဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာကိုမြတ်စွာဘုရားပိုင်ပိုင်နိုင်နိုင်ထိုးထွင်းပြီးတော့သိတော်မူလာခဲ့တယ်ဒုက္ခသစ္စာကိုသိတာနဲ့တပြိုင်နက်ဒုက္ခသစ္စာကိုသိတဲ့ဉာဏ်ကဘာသစ္စာလဲမဂ္ဂသစ္စာဒုက္ခသစ္စာကိုမဂ္ဂသစ္စာနဲ့သိသိပေးလိုက်တဲ့အချိန်မှာသိသိပေးလိုက်တဲ့အခိုက်တကာလမှာမိမိသူ့ရဲ့စံတမဗာတရားတွေကိန်းနေတယ်လဲဆိုတော့ဉာဏ်တွေကိန်းနေတာပေါ့သိသိချာချာစိတ်ကူးပြီးတော့ကြည့်လိုက်ဒုက္ခသစ္စာကခန္ဓာဒုက္ခသစ္စာကခန္ဓာသူကိုသိတယ်ဘာနဲ့သိဉာဏ်နဲ့သိခန္ဓာကိုဉာဏ်နဲ့သိခန္ဓာကိုဉာဏ်နဲ့သိတော့ခန္ဓာကိုသိပြီဆိုမှတော့ပုဂ္ဂိုလ်တ attva ပါပါပုဂ္ဂိုလ်တ attva မပါဘူးယောက်ျားမိန်းမတွေပါလားမပါဘူးဓမ္မသဘောသက်သက်ကိုသိဓမ္မသဘောသက်သက်ကိုသိတာဒီတော့မြတ်စွာဘုရားအလောင်းတော်ကြီးရဲ့တန်တမ်းမှာဒီအချိန်ကပုဂ္ဂတ္တဘာဆိုတဲ့အသည့်တွေမရှိဘူးယောက်ျားမင်းမဆိုတဲ့အသည့်တွေမရှိဘူးဘာပဲသိနေလဲဓမ္မသဘောတရားတွေပဲသိနေတယ်ဟုတ်ရလားဓမ္မသဘောတရားကိုပဲသိနေတဲ့အချိန်ကလေးမှာကိလေသာလေးတွေပေါ်ခွင့်ရပါမမရပါဘူး။ဘာဖြစ်လို့မရသလဲမေးရင်ကိလေသာဆိုတာကဘာကိုအာယုံပြုတ်ပြီးတော့ဖြစ်တာလဲ။ကိလေသာဖြစ်တယ်ကိလေသာဖြစ်တယ်ဆိုတာကဘာကိုအာယုံပြုတ်ပြီးတော့ဖြစ်တာလဲ။ပုဂ္ဂိုလ်တ attva ကိုအာယုံပြုတ်ပြီးတော့ဖြစ်တာ။ပုဂ္ဂိုလ်လို့သိနေရင်အဲ့ဒါလည်းပါလေ။ကိလေသာပဲအဲ့ဒါဒိဋ္ဌိကိလေသာလို့ခေါ်တယ်ပုဂ္ဂိုလ်လို့သိရင်ဘာကိလေသာလဲတတဝါလို့သိရင်ဘာကိလေသာလဲယောက်ျားမိန်းမလို့သိရင်ဘာကိလေသာလဲအဲ့ဒါလည်းဒိဋ္ဌိကိလေသာပဲအဲ့ဒီပုဂ္ဂိုလ်တွေတတဝါတွေယောက်ျားတွေမိန်းမတွေအဲ့ဒီအပေါ်မှာတာယာတက်မဲ့နှစ်သက်တဲ့သဘောရှိရင်အဲ့ဒါဘာကိလေသာလဲသာယတမနှစ်သက်တာဘာကိလေသာတော့ တဏှာကိလေသာပုဂ္ဂိုလ်တ attva လို့ယူတာကတာယတမနှစ်သက်တယ်လို့ထင်တာကတဏှာကိလေသာပုဂ္ဂိုလ်တ attva အမြင်နဲ့တာယတမနှစ်သက်နေတာယောက်ျားမိန်းမအမြင်နဲ့တာယတမနှစ်သက်နေတာဓမ္မသဘောကိုသာဓမ္မသဘောအတိုင်းသိနေရင်တာယဘောရတတ်မဲ့เสียနှစ်သက်เสียဘာရှိမလဲဘာမှမရှိဘူးဒီတော့တာယတမနှစ်သက်တဲ့သဘောတဏှာလေးဖြစ်နေတာဒီဘယ်အမြင်နဲ့မြင်လို့လဲပုဂ္ဂိုလ်တ attva အမြင်နဲ့မြင်လို့ပုဂ္ဂတ္တဝအမြင်နဲ့မြင်လို့ပုဂ္ဂတ္တဝအမြင်နဲ့ကြည့်လို့အဲဒါကြောင့်မလို့သာယတမနှစ်သက်တဲ့သဘောပေါ်တာပုဂ္ဂတ္တဝလို့မြင်တာကဘာကိလေသာသာယတမနှစ်သက်တာကဘာကိလေသာတဏှာကိလေသာအဲဒါဒိဋ္ဌိကိလေသာနဲ့တဏှာကိလေသာကတွဲပြီးတော့လာတာပေါ့လေနော်ဒိဋ္ဌိကိလေသာနဲ့တဏှာကိလေသာအဲ့ဒီလိုတွဲလာတဲ့နဲ့တပြိုင်နဲ့ပုဂ္ဂတ္တဝါလို့မြင်တယ်ဆိုတဲ့အမြင်သည်အမှန်မြင်လားအမှားမြင်အမှားမြင်တာကမောဟအဝိဇ္ဇာဟုတ်ရလားဒါတော့အမှန်တည်းမသိဘူးဆိုကြတဲ့ကောကဘာကိလေသာရှိနေတယ်လဲအဝိဇ္ဇာကိလေသာရှိဘာကိလေသာရှိလဲသိကြစဉ်းစားမှန်နော်သိကြစဉ်းစားမှန်အာယုံစိုက်ပြီးတော့မှန်ဖုန်းတော်ရတဲ့တရားကစိတ်ကြတာပါပြန်နေနေလို့မရဘူးအာယုံစိုက်မှတ်မှအသင်ပြေတယ်ခါတိုင်းကိုသိထားသလိုအပေါ်ရန်ကြောရမ်းဖြေလို့မရဘူးတည်တည်ချာချာအာယုံစိုက်ထားမှဘာပြောနေတယ်ဆိုတာကိုသိတာပြန်ပြောမယ်မိမိတန်တမပုဂ္ဂိုလ်တ attva လို့သိနေတဲ့အသိရဓမ္မလို့သိနေတဲ့အသိနှစ်မျိုးရှိအသိဘယ်နှမျိုးလဲဓမ္မတက်ကဘယ်လိုသိလဲပုဂ္ဂိုလ်တ attva လို့သိနေတယ်နံပါတ်2ကဘယ်လိုသိလဲဓမ္မလို့သိနေအသိဘယ်နှမျိုးလဲဘယ်အသိကမှန်တော့ဓမ္မလို့သိတဲ့အသိကမှန်တယ်ပုဂ္ဂိုလ်တ attva လို့သိရင်မှားတယ်ဒီတော့ဓမ္မလို့သိတာကဘယ်လိုကသိတာလဲဉာဏ်ကသိတာပုဂ္ဂိုလ်တ attva လို့သိတာသည်ဘယ်လိုကသိတာလဲဘယ်လိုကသိတော့ဒိဋ္ဌိကသိတာဟုတ်လားပုဂ္ဂိုလ်တ attva လို့သိတာဘယ်လိုကသိဓမ္မလို့သိတာဘယ်လိုကသိဒီတော့ဉာဏ်သိနဲ့ဒိဋ္ဌိသိမတူဘူးပေါ့ဟုတ်လားအမှန်သိတာကဉာဏ်အမှားသိတာကဒိဋ္ဌိဟုတ်ပြီနော်ဒါပြင်နောက်တစ်မျိုးမေးမယ်ဓမ္မသဘာဝတွေရှိနေပါရဲ့နဲ့ဘာဖြစ်လို့စိတ်ထဲမှာပုဂ္ဂိုလ်တ attva လို့ထင်ရတာလဲမေးရင်ဓမ္မသဘာဝကိုမသိလို့ပုဂ္ဂိုလ်တ attva လို့ထင်တာပါတယ်လေဓမ္မသဘာဝကိုမသိလို့ပုဂ္ဂိုလ်တ attva လို့ထင်တာမတူဘူးနော်မသိတာရဲ့ထင်တာရဲ့မသိတာကဘာကိုမသိတာလဲဓမ္မသဘာဝမသိတော့ဘယ်လိုထင်နေတော့ပုဂ္ဂိုလ်တ attva လို့ထင်နေတယ်ဒီလိုဆိုရင်ကပြန်ပြောပုဂ္ဂိုလ်တ attva လို့ထင်တာဘာကိလေသာဒိဋ္ဌိဓမ္မသဘာဝကိုမသိတာကဘာကိလေသာအဝိဇ္ဇာကိလေသာမမိလားပုဂ္ဂိုလ်တ attva လို့ထင်တာကဓမ္မသဘာဝကိုမသိတာကဓမ္မသဘာဝကိုသိတာကဉာဏ်ပေါ့ဝိဇ္ဇာလို့လည်းခေါ်မယ်ဉာဏ်လို့လည်းခေါ်မယ်ဟုတ်လားဓမ္မသဘာဝကိုသိတာကဉာဏ်ဓမ္မသဘာဝကိုမသိတာကအဝိဇ္ဇာပုဂ္ဂိုလ်တ attva လို့သိနေတာကဒိဋ္ဌိဒီတော့ဒိဋ္ဌိနဲ့အဝိဇ္ဇာကလည်းပဲသူကလည်းတစ်ခုနဲ့တစ်ခုအပြန်အလှန်မမီဘူးလားမီးနေ အမှန်မသိလို့အမှားသိတာအမှန်မသိတာကဘယ်လိုတော့အမှားသိတာကဘယ်လိုတော့ဒိဋ္ဌိဟောပြီနော်အမှားသိတဲ့တရားဘယ်လိုသိတာကိုပြောတာလဲပုဂ္ဂိုလ်လို့သိတယ်တတ္တဝါလို့သိတယ်ယောက်ျားမိန်းမလို့သိတယ်ငါလို့သိနေတယ်ဒုပေါင်ခါခြေလဲလို့သိနေတယ်အဲ့ဒါအမှန်သီလားမှားသီအဲ့ဒါအမှားသီဘလို့သိမှအမှန်သီလို့ခေါ်လဲဓမ္မသဘာဝကိုသိမှအမှန်သီလို့ခေါ်တယ်ဟုတ်လားပြန်ပြောဓမ္မသဘာဝကိုသိမှအမှန်သီလို့ခေါ်တယ်ဘလို့သိနေရင်အမှားသီလဲပုဂ္ဂိုလ်တတ္တဝါလို့သိနေရင်ယောက်ျားမိန်းမလို့သိနေရင်ဒီဘောင်ကခြေလဲလို့သိနေရင်အမှားသိအမှားသိတာဘာကိလေသာအမှန်မသိတာဘာကိလေသာဒါတော့အဝိဇ္ဇာနဲ့ဒိဋ္ဌိကလည်းတစ်ခုနဲ့တစ်ခုဆက်သွင်းနေတယ်ပုဂ္ဂိုလ်တရားလို့သိတဲ့အခါကျတော့အဲ့ဒီပုဂ္ဂိုလ်တရားအပေါ်မှာတာယတ္တမနှိမ့်သက်တဲ့သဘောတွေမဖြစ်ဘူးလားဖြစ်တာယတ္တမနှိမ့်သက်တဲ့သဘောကဘာကိလေသာတဏှာကိလေသာတဏှာကိလေသာကလည်းပဲအမှန်သိလို့လားအမှန်မသိလို့အမှန်မသိတာကအမှားသိတာကဒိဋ္ဌိတာယတ္တမနှိမ့်သက်တာကတဏှာတကရကကြတော့ပုဂ္ဂိုလ်တရားငါလုံးယူထားတဲ့အခါကျတော့ငါမကျင်နာဘူးငါစိတ်တွေဆင်းရဲတယ်ငါစိတ်တိုင်းအလိုမကြဘူးအဲ့ဒါဘာကိလေသာလဲစိတ်လုံးမကြဘူးစိတ်ဆင်းရဲတယ်ဘာကိလေသာလဲဒေါသကိလေသာဒေါသကိလေသာအဲ့ဒီဒေါသကိလေသာကလည်းပဲဓမ္မသိလို့လားပုဂ္ဂိုလ်တ attva လို့ထင်နေလို့လားဓမ္မကိုသာဓမ္မအတိုင်းသိရင်ဒေါသကိလေသာဖြစ်ပါဒေါသကိလေသာဘာကြောင့်ဖြစ်ပုဂ္ဂိုလ်တ attva လို့ထင်လို့သောတာကိလေသာဖြစ်ဘာဖြစ်လို့ပုဂ္ဂိုလ်တ attva လို့ထင်နေတာလဲဓမ္မကိုမသိလို့ဓမ္မကိုမသိတာကဘာကိလေသာပုဂ္ဂိုလ်တ attva လို့ထင်တာကဘာကိလေသာတာယတ္တမနှိမ့်သက်နေတာကဒီဘုံမှာစိတ်လို့မကြတာကဒီကိလေသာတွေအားလုံးကတစ်ခုနဲ့တစ်ခုဆက်သွယ်နေတာတစ်ခုဖြစ်ရင်အားလုံးဖြစ်လာတာပဲနော်ပုရုဇဉ်တို့ရဲ့သံတမတစ်ခုဖြစ်ရင်အာလုံဖြစ်လာတာပဲပုဂ္ဂိုလ်တ attva လို့သိနေတဲ့အခါကျတော့ဓမ္မအသိရှိသေးရလားပုဂ္ဂိုလ်တ attva သိသိတာသိအမှန်သိလားမှားသိလားအမှားသိဓမ္မလို့သိမှအမှန်သိဒါတော့အမှန်သိရဲ့အမှားသိရဲ့ဆိုပြီးတော့အသိနှစ်မျိုးရှိတယ်အမှန်ကိုသိတယ်ဆိုတာအမှန်တရားကဘယ်လိုလဲတော့ဓမ္မသဘာဝအမှန်တရားကအမှားတရားကအမှားတရားကဘယ်လိုတော့ပုဂ္ဂိုလ်သတ္တဝါအဲ့ဒါကအမှန်တရားအမှန်တရားကဘယ်လိုလဲတော့ဓမ္မသဘာဝအမှန်တရားနော်အဲ့ဒီဓမ္မသဘာဝသိအမှားတရားလားအမှန်တရားလားအမှန်တရားမလို့ပါဠိလိုဘယ်လိုခေါ်အမှန်ဆိုတော့ပါဠိလိုဘယ်လိုပြောလဲအမှန်ဆိုတာပါဠိလိုသစ္စာပေါ့အမှန်ဆိုတာပါဠိလိုဒါတော့သစ္စာတရားသစ္စာတရားဆိုတာဘာတရားတွေဟောနေတာလဲမေးတော့အမှန်တရားတွေဟောအမှန်တရားဆိုတာဘယ်လိုတွေတော့ဓမ္မသဘာဝခန္ဓာ၅ပါးဟုတ်လားဓမ္မသဘာဝခန္ဓာအပြင်ပြောရင်၅ပါးယုံနာနဲ့ပြောရင်၂ပါးအာယတနာနဲ့ပြောရင်အာယတနာ၁၂ပါးဓာတ်နဲ့ပြောရင်အဲ့ဒါတွေကတခြားလားဓမ္မသဘာဝတွေတခြားလားမှန်တရားတွေလားအမှန်တရားအမှန်တရားပါဠိလိုဘာခေါ်မလဲသစ္စာဒီတော့သစ္စာကိုသိတယ်သစ္စာကိုသိတယ်ဆိုတာမြန်မာလူပြောရင်တော့မှန်တရားကိုသိသွားတာပေါ့အဲ့ဒီမှန်တရားတွေကဘယ်သာဘာတွေဘာလေးဘာကိုသိလို့ သစ္စာသိတယ်လို့ခေါ်တယ်လေဓမ္မသဘာဝကိုသိမှသိလို့သစ္စာသိတယ်လို့ခေါ်တယ်ဒီတော့ဓမ္မသဘာဝကိုသာမသိဘူးဆိုရင်သစ္စာသိတယ်ခေါ်နိုင်မှာသဘောနပရိသတ်တွေယနေ့သစ္စာတရားနာကြားနေတယ်လို့ပြောပါတယ်သစ္စာတရားနာကြားလို့တော့ဘယ်လိုတရားမျိုးနာမှသစ္စာတရားလို့ခေါ်တယ်လဲဓမ္မသဘာဝတရားမျိုးကိုနာမသစ္စာတရားကိုခေါ်တယ်ဟုတ်လားဓမ္မသဘာဝတရားမဟုတ်ဘဲနဲ့ပုဂ္ဂိုလ်တရားလို့မြင်နေရင်သစ္စာတရားမြင်နေခေါ်လားဟုတ်ပါဘူးဒါကြောင့်မြင်လို့မြင်နေရင်သစ္စာမြင်နေခေါ်လားဒီဘောင်ကခြေလက်ကိုမြင်နေရင်သစ္စာမြင်တယ်ခေါ်လားဘာကိုမြင်မှသစ္စာမြင်တယ်ခေါ်လဲဓမ္မသဘာဝကိုမြင်မှသစ္စာမြင်တယ်ဒီတော့သစ္စာတရားဆိုတာကဘယ်တရားမျိုးကိုသစ္စာတရားလို့ခေါ်တယ်လဲဓမ္မသဘာဝတရားမျိုးကိုအဲ့ဒါကိုကြက်ချက်ပြောပါဆိုတော့မှဓမ္မသဘာဝဆိုတာဘယ်လိုပြောတာလဲအဲခန္ဓာ၅ပါးကိုပြောတာခန္ဓာ၅ပါးယုံနာ၂ပါးဟုတ်လားခန္ဓာ၅ပါးဒီမှန်တရားအမှန်မရှိတဲ့တရားလားအမှန်ဖြစ်တဲ့တရားလားအမှန်မဖြစ်တဲ့တရားလားအမှန်ဖြစ်တဲ့တရားလားအဲဒါကြောင့်ခန္ဓာ၅ပါးဒီအမှန်တရားသစ္စာတရားယုံနာတရားကလည်းအမှန်မရှိဘူးလားရှိလားဒါကြောင့်ဘာတရားလဲသစ္စာတရားအရိယောင်းတဲ့တရားတွေခန္ဓာ၅ပါးတွေဖြစ်ပြီးရင်ဘာဖြစ်တတ်တော့ဖြစ်ပြီးပြတ်တတ်တယ်ဆိုတာလဲမမှန်ဘူးလားမှန်နေလားဒါကြောင့်ဖြစ်ပြီးပြတ်တတ်တယ်ဆိုတာလဲပါဠိလိုသစ္စာတရားဖြစ်ပြီးပြတ်တတ်တယ်ဆိုတာလဲပါဠိလိုဘာလဲသစ္စာတရားသစ္စာ၄ပါးထဲမှာဘာသစ္စာလဲမေးရင်ဒီတော့အစကနေပြန်ကောက်ကြည့်ခန္ဓာ၅ပါးသည်ဘာသစ္စာယုံနာနှစ်ပါးသည်ဘာသစ္စာဓမ္မသဘာဝသည်ဘာသစ္စာဓမ္မသဘာဝသည်ဘာသစ္စာသူလည်းဒုက္ခသစ္စာပေါ့ဓမ္မသဘာဝဆိုတာဒုက္ခသစ္စာမလားခုနဓမ္မသဘာဝကိုအကျယ်ချက်လိုက်တော့ဘယ်တရားတွေကိုကောက်မလဲဓမ္မသဘာဝကိုကောက်ပြစမ်းမှာဘယ်တရားတွေကောက်မလဲသိကြမှတ်နော်ဒီတော့ခန္ဓာ၅ပါးကဒုက္ခသစ္စာဆိုရင်ဓမ္မသဘာဝကကောဘာသစ္စာအတူတူပဲလေခန္ဓာ၅ပါးကဒုက္ခသစ္စာလို့ပြောပြီးဓမ္မသဘာဝကြမှာမေကသစ္စာပြောရင်ရပါ့မလားမဖြစ်လို့တော့အတူတူမဟုတ်လို့ခန္ဓာ၅ပါးနဲ့ဓမ္မသဘာဝနဲ့မတူဘူးလားတူသလားခန္ဓာ၅ပါးနဲ့ယုံနာ၂ပါးနဲ့မတူဘူးလားတူလားဒါတော့ခန္ဓာ၅ပါးသည်ဘာသစ္စာဓမ္မသဘာဝသည်ဘာသစ္စာယုံနာ၂ပါးသည်ဘာသစ္စာအားလုံးကဒုက္ခသစ္စာကြီးပဲဟုတ်လားခန္ဓာ၅ပါးသည်ဘာသစ္စာယုံနာ၂ပါးသည်ဘာသစ္စာအကျယ်ချလိုက်တော့အာရဏစနမမရဘူးလားသူကလည်းဘာသစ္စာသတ်ဆရှိပါမရဘူးလားသူကလည်းဘာသစ္စာသူကလည်းဒုက္ခသစ္စာအရာတွေဒီတရားတရားတွေလားအမှန်ဓမ္မသဘာဝတရားတွေလားခန္ဓာ၅ပါးဆိုတာလေဓမ္မသဘာဝယုံနာ၅ပါးဆိုတာလေဓမ္မသဘာဝအာယတန၁၂ပါးဆိုတာလေဓမ္မသဘာဝသတ်ဆရှိပါဆိုတာလေဓမ္မသဘာဝဒီတော့အဲ့ဒီတရားတွေကိုသိရင်ဓမ္မသဘာဝကိုသိတယ်လို့ခေါ်တာပဲဓမ္မသဘာဝသည်အမှန်မရှိဘူးလားရှိအမှန်ရှိလို့ပါဠိလိုဘာသစ္စာလဲဒီတော့ဓမ္မသဘာဝသည်ဘာသစ္စာခန္ဓာ၅ပါးသည်ဘာသစ္စာယုံနာ၂ပါးသည်ဘာသစ္စာအာယတန၁၂ပါးသည်ဘာသစ္စာသတ်ဆရှိပါသည်ဘာသစ္စာအားလုံးကဒုက္ခသစ္စာကြီးပဲသိတဲ့ဉာဏ်ကဘာသစ္စာသိတဲ့ဉာဏ်သည်ဘာသစ္စာမကသစ္စာခန္ဓာ၅ပါးကဘာသစ္စာသိတဲ့ဉာဏ်ကဓမ္မသဘာဝဘာသစ္စာ သိတဲ့ဉာဏ်ကဒါမိမိသဏ္ဍာန်မှာခန္ဓာ၅ပါးကိုဉာဏ်နဲ့သိနိုင်မယ်ဆိုရင်သိနေတဲ့ကာလမှာပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ရှိမရှိဘလို့မြင်နေလို့တော့ဘလို့မြင်နေလို့တော့ခန္ဓာ၅ပါးလို့မြင်နေတဲ့အတွက်ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်ရှိရလားပုဂ္ဂိုလ်တ attva အမြင်မပြောင်းဘူးလားပြောင်းဘယ်အချိန်မှပြောင်းဟမ်ဟုတ်ပြီလေဉာဏ်တော့ဉာဏ်ပေါ့ဘယ်အချိန်မှပြောင်းဓမ္မသဘာဝကိုသိနေတဲ့အချိန်ဘယ်အချိန်မှပြောင်းလဲဓမ္မသဘာဝကိုသိနေတဲ့အချိန်မှာပုဂ္ဂိုလ်တ attva တဲ့အမြင်မပြောင်းဘူးလားပြောင်းပုဂ္ဂိုလ်တ attva တဲ့အမြင်ပြောင်းတယ်ယောက်ျားမင်းမတဲ့အမြင်ပြောင်းတယ်နော်ဘယ်အချိန်မှပြောင်းတော့ဓမ္မသဘာဝလို့သိနေတဲ့အချိန်မှပြောင်းတာကဲဟောပြီဓမ္မတဘာဝလို့သိနေတဲ့အချိန်မှာပုဂ္ဂိုလ်တ attva အမြင်ပြောက်တယ်ဆိုရင်အဲဒီပုဂ္ဂိုလ်တ attva လို့အမြင်ပြောက်သွားခြင်းသည်ဘာကိလေသာဆင်းသွားတာလဲဒိဋ္ဌိကိလေသာဘာဖြစ်လို့ဒိဋ္ဌိကိလေသာဆင်းတယ်မင်းအမှန်မြင်သွားလို့ဘာဖြစ်လို့တော့ဒိဋ္ဌိကိလေသာဖြစ်တော့ကဘာဖြစ်လို့ဒိဋ္ဌိကိလေသာဖြစ်တာလဲအမှန်မမြင်လို့ဒိဋ္ဌိကိလေသာဖြစ်အခုအမှန်မြင်သွားပြီဒိဋ္ဌိကိလေသာရှိသေးလားရှိပါဘူး။ဒိဋ္ဌိကိလေသာမရှိတော့။နော်။အမှန်မြင်တယ်ဆိုတာဘာကိုမြင်လို့အမှန်မြင်တယ်ခေါ်တာလဲ။ဓမ္မသဘာဝကိုမြင်ရင်အမှန်မြင်တယ်ခေါ်တယ်။ဘယ်လိုမြင်အမှန်မြင်လဲ။ပုဂ္ဂိုလ်တ attva လို့မြင်ရင်အမှန်မြင်။ဟုတ်တယ်မလား။ဒါကြောင့်ဓမ္မသဘာဝကိုမြင်မယ်ခန္ဓာငါးပါးလို့မြင်မယ်ယုံနာလို့မြင်မယ်အာရဏသရမလို့မြင်မယ်ဓာတ်ဆေချပါလို့မြင်မယ်အဲဒီလိုမြင်တဲ့အချိန်မှာဒိဋ္ဌိကိလေသာရှိတာဘာဖြစ်လို့တော့အမှန်မြင်လို့ဒီတော့ဘုန်းကြီးတို့ပရိသတ်တွေယနေ့ဒိဋ္ဌိဖြုတ်ခြင်းပါတယ်ဒိဋ္ဌိဖြုတ်ခြင်းပါတယ်ဆိုရင်ဘယ်လိုလုပ်ပြီးဒိဋ္ဌိဖြုတ်အောင်ဘယ်လိုလုပ်ပြီးဒိဋ္ဌိဖြုတ်အောင်မလဲဓမ္မသဘာဝကိုမြင်အောင်ကြည့်ဓမ္မသဘာဝကိုသိအောင်လုပ်ဟုတ်လားတပြောဓမ္မသဘာဝကိုမြင်အောင်ကြည့်ဓမ္မသဘာဝကိုသိအောင်လုပ်တပြောဓမ္မသဘာဝကိုမြင်အောင်ကြည့်ဒါဆိုရင်ဘာဂတိတာဆင်မလဲဒိဋ္ဌိကိတာဆင်နေတော့အဲ့ဒါဒိဋ္ဌိဖြုတ်တဲ့တရားပေါ့ဒိဋ္ဌိဖြုတ်တဲ့အလုပ်ပေါ့ဒါဆိုဒိဋ္ဌိဖြုတ်တဲ့ဒိဋ္ဌိဖြုတ်တဲ့ဘယ်လိုလုပ်တာကိုဒိဋ္ဌိဖြုတ်တယ်လို့ခေါ်တယ်လဲဓမ္မသဘာဝကိုမြင်အောင်ကြည့်တဲ့အလောက်ကိုဒိဋ္ဌိဖြုတ်တယ်လို့ခေါ်တယ်မှတ်မိလားအာဒိဋ္ဌိဖြုတ်ပါဒိဋ္ဌိဖြုတ်ပါအကြက်တဝင်းဘလောက်ပဲပြောပြောအဲ့ဒီလုံရင်ကောက်ချက်မသိလို့ရှိရင်ဖြေးမရောက်ဘူးကြံပြပြောမယ်ဒိဋ္ဌိဖြုတ်တယ်ဆိုတာဘယ်လိုလုပ်တာလဲဓမ္မသဘာဝကိုမြင်အောင်ကြည့်ဓမ္မသဘာဝကိုသိအောင်လုပ်ပြန်ပြောဓမ္မသဘာဝသရာဘယ်လိုတွေတော့ခန္ဓာ၅ပါးအဲသရောတိဖြစ်ပြီးတော့ဖြစ်ပြပါသစ္စာခန္ဓာ၅ပါးယုံနာ၂ပါးဖြစ်ပြဒုက္ခသစ္စာတရားဆိုလိုက်စမ်းအရာကိုသိရင်ဘာကလေးသာစင်ဒီတော့ဒိဋ္ဌိဖြုတ်ခြင်းပါတယ်ဒိဋ္ဌိဖြုတ်ခြင်းပါတယ်ဆိုရင်ဘာကိုသိအောင်လုပ်ရမလဲခန္ဓာ၅ပါးယုံနာ၂ပါးဒိဖြည့်ပြဲဒုက္ခသစ္စာတရားအဲ့ဒါကိုသိအောင်လုပ်ပါအဲ့ဒီလိုသိရင်ဘာကိလေသာဆင်းမဲ့ဒိဋ္ဌိကိလေသာဆင်းမဲ့အဲ့ဒီခန္ဓာ၅ပါးယုံနာ၂ပါးဖြည့်ပြဲဒုက္ခသစ္စာတရားစာထဲမှာပါလာပြီဒုက္ခသစ္စာတရားဒီတော့ခန္ဓာ၅ပါးသည်ဘာသစ္စာယုံနာနှပါးဒီပါတိစ္ဆာဖြစ်ပြက်ဒီပါတိစ္ဆာဒီတော့ဒိဋ္ဌိဖြုတ်ခြင်းမာတယ်ဆိုရင်တစ္ဆာသိအောင်လို့ပါတိစ္ဆာသိအောင်လို့ရမှာလဲဒုက္ခတစ္ဆာသိအောင်လို့ပါနော်ဒီတော့သိရမှာကဒုက္ခတစ္ဆာသိတဲ့ဉာဏ်က မကသစ္စာဘာကိလေသာလေးဆင်သွားတော့ဒိဋ္ဌိကိလေသာဆင်သွားခြင်းသည်ဘာကိလေသာသေတော့သမုဒိယသစ္စာသေပါれပြန်ပြောဒိဋ္ဌိကိလေသာလေးဆင်သွားခြင်းသည်သမုဒိယသစ္စာကိလေသာသေပါれဟုတ်လားဒီတော့သမုဒိယသစ္စာကိလေသာသေဖို့သရကဘုန်းကြီးတို့ပရိသတ်တွေသူ့လိုက်တတ်နေရမလားသိအောင်လုပ်ရမယ်သမုဒိယသစ္စာတဲ့ဒိဋ္ဌိသမုဒိယသစ္စာတဲ့တဏှာအဲ့ဒီဒိဋ္ဌိတွေအဲ့ဒီတဏှာတွေပယ်ခြင်းပါれတတ်ခြင်းပါれဆိုရင်သူ့ရှိတဲ့နေရာလိုက်တတ်ရမလားသိအောင်လုပ်ရမယ်ဘာကိုသိအောင်လုပ်ရမယ်ဒုက္ခသစ္စာသရဘလူတွေတော့ဖြစ်ပြဲဒုက္ခသစ္စာတရားခန္ဓာ၅ပါးကိုသိအောင်လို့ယောနာ၅ပါးကိုသိအောင်လို့ဖြစ်ပြဲကိုသိအောင်လို့ဒုက္ခသစ္စာကိုသိအောင်လို့အဲ့ဒီအချိန်မှာဘုန်းတော်ပရိသတ်တွေကိလေသာတရားလေးတွေရှိသေးတာလားကင်းကွာသွားတာအဲ့ဒီကင်းကွာသွားတာကိုသိတယ်လို့ခေါ်တယ်ဟုတ်တယ်မလားအမြင်ပြမှသိတယ်လို့ခေါ်တာမဟုတ်ဘူးအထိုင်လျောက်ကင်းကွာသွားရင်လည်းသေတယ်လို့မခေါ်နိုင်ဘူးလားခေါ်နိုင်လားခေါ်နိုင်တာပဲတရင်ကပဟန်တို့ဝိကမဏပဟန်တို့သမုဒ္ဒရာပဟန်တို့ပဟန်ကမျိုးမျိုးရှိတာကိုပဟန်မနှမျိုးရှိလဲ3မျိုးပဟန်ဆိုတာဘာလဲလဲပဟန်ဆိုတာပယ်တာဟုတ်တယ်မလားပယ်တာသတ္တာအဲ့ဒါဒီဘာလဲပဟန်ပါဠိလိုတော့ဘာဟာနမြန်မာလိုပဟန်အရိပဟန္တရာဘာလို့တာလဲပယ်တာဘာကိုပယ်တာလဲဘာကိုပယ်တာလဲကိလေသာကိုပယ်တာဘယ်လိုဘာကိုပယ်တာလဲကိလေသာကိုဘယ်လိုပယ်တယ်လဲကိလေသာကိုလိုက်တတ်နေရမလားကိလေသာကြီးကိုလိုက်ပယ်နေရမလားဘယ်လိုလုပ်ရမလားဘာကိုသိအောင်လုပ်ရမလဲဒုက္ခသစ္စာကိုပြန်ပြောဒုက္ခသစ္စာသရဘလူတွေပါလေခန္ဓာ၅ပါးသည်ဒုက္ခသစ္စာယုံနာ၅ပါးသည်ဒုက္ခသစ္စာဖြစ်သောဖြစ်သောသည်ဒီလိုဆိုတော့ဘုန်းတော်ပရိသတ်တွေကိရိတာသေတတ်ပါကိရိတာတတ်ပါလို့ပြောနေတဲ့ဇာကမှာကိရိတာလိုက်တတ်ရမလားခန္ဓာ၅ပါးသည်အောင်လို့ရမလားခန္ဓာ၅ပါးကိုဘယ်လိုသိရမလဲခန္ဓာ၅ပါးလို့သိယုတ်ကိုယုတ်လို့သိနာန်ကိုနာန်လို့သိခန္ဓာကိုခန္ဓာလို့သိဖြစ်သဘောကိုဖြစ်သဘောလို့သိပြက်သဘောကိုပြက်သဘောလို့သိအဲ့ဒါဆိုအမှန်သိတာပဲအမှန်သိတာကဉာဏ်အဲ့ဒီတော့ဉာဏ်လေးပေါ်လာတဲ့အချိန်ခါကာလမှာဒိဋ္ဌိကိလေသာလေးတွေရှင်းအောင်မလားမသိဘူးလားသိနေသိတာကဗာသစ္စာသမုဒိယသစ္စာနော်အဲ့ဒီသမုဒိယသစ္စာလေးတွေသိပြီဆိုတော့သမုဒိယသစ္စာကြောင့်ဖြစ်တဲ့အနာဂတ်ဒုက္ခသစ္စာတွေလည်းပဲမငြိမ်းဘူးလားငြိမ်းအနာဂတ်နော်အနာဂတ်ဒုက္ခသစ္စာအခုဒုက္ခသစ္စာပြောတာမဟုတ်ဘူးဘယ်ဒုက္ခသစ္စာပြောတာလဲအနာဂတ်ဒုက္ခသစ္စာဘာကြောင့်ငြိမ်းတာလဲသမုဒိယသစ္စာသိလို့ငြိမ်းတယ်အနာဂတ်ဒုက္ခသစ္စာဘာကြောင့်ငြိမ်းသမုဒိယသစ္စာသိလို့ငြိမ်းတယ်သမုဒိယသစ္စာဘာကြောင့်သိဘာကြောင့်သိဒုက္ခသစ္စာကိုသိလို့သိတာဟုတ်ရလားဒုက္ခသစ္စာကိုသိလို့သိတာဘယ်လိုနဲ့သိဉာဏ်နဲ့သိဒီတော့တကယ်ကဉာဏ်นี่သမုဒိယသစ္စာတော့တတ်ရမှာလားဒုက္ခသစ္စာသိအောင်လို့ရအောင်ဆိုရင်တိယအတိကံကဒုက္ခသစ္စာသိတဲ့ဉာဏ်ကမကသစ္စာသိတာကဘာသစ္စာဒါကိုပဲဘုန်းကြီးတို့ယောဂီတွေကဘယ်လိုပြောလဲမကသစ္စာနဲ့ဒုက္ခသမုဒိယသစ္စာကိုတတ်တယ်ဒီလိုပြောလိုက်တာဟုတ်တယ်မလားဘယ်လိုပြောလဲမကသစ္စာနဲ့သမုဒိယသစ္စာကိုတတ်တယ်ကိလေသာကိုတတ်တယ်ဒီလိုပြောလားပြောတကယ်ကမဂ္ဂသစ္စာနဲ့သမုဒိယသစ္စာသွားတတ်နေတာလားဘယ်လိုလုပ်နေတာလဲဒုက္ခသစ္စာကိုဒုက္ခသစ္စာဘာပဲလို့သိအောင်လုပ်နေတာဟုတ်တယ်မလားဒုက္ခသစ္စာကိုဒုက္ခသစ္စာဘာပဲလို့သိအောင်လုပ်နေတာအဲ့ဒီလိုလုပ်နေတဲ့အလုပ်ကိုပဲသမုဒိယသစ္စာကိုသိအောင်တတ်နေတဲ့အလုပ်မပြောဘူးလားပြောတာကြာသစ္စာတဲ့ကိလေသာကိုလည်းတတ်နေရမှာလား သမုဒယသစ္စာတရားဒိဋ္ဌိကိုလိုက်သတ်နေရမှာလားသမုဒယသစ္စာတရားတဏှာကိုလိုက်သတ်နေရမှာလားဘယ်လိုလုပ်ရမှာလဲတရားသိရမှာကဒုက္ခသစ္စာသိတာကသမုဒယသစ္စာကြပြောဒုက္ခသစ္စာသိတာနဲ့ဘာဖြစ်လို့သမုဒယသစ္စာသိရတာရောဟမ်ဘယ်လိုဖြစ်မလဲဒုက္ခသစ္စာသိရသိတာနဲ့ဘာဖြစ်လို့သမုဒယသစ္စာကသိရတာရောသိရမှာကဒုက္ခသစ္စာဒုက္ခသစ္စာကိုသိအောင်လို့ဒုက္ခသစ္စာကိုသိအောင်လို့ဒုက္ခသစ္စာတရားခန္ဓာ၅ပါးခန္ဓာ၅ပါးကိုသိအောင်လို့ခန္ဓာ၅ပါးသိတာနဲ့မသိမဆိုင်သမုဒယသစ္စာတရားဒိဋ္ဌိဘာဖြစ်လို့သိရတာရောသတ္တာကသမုဒယသစ္စာသတ္တာမဟုတ်ဘူးလေဘုလို့သတ္တဘုလို့ကိုကြည့်ဘုလို့ကိုသိဒုက္ခသစ္စာသိတာနဲ့မသိမဆိုင်ဘာဖြစ်လို့သမုဒယသစ္စာဒိဋ္ဌိကသိရတာရောဟမ်ဘာဖြစ်လို့သိရတာရောသမုဒယသစ္စာဆိုတာကဒိဋ္ဌိဟုတ်တယ်မလားသမုဒယသစ္စာသရကအခုပြောနေတာပြိဋိသ၃မျိုးပြောနေတာဒိဋ္ဌိရဲ့တဏှာရဲ့အဝိဇ္ဇာရဲ့တရားဘယ်နှမျိုးပြောနေတာလဲကျန်တဲ့သမုဒယသစ္စာတွေပြောတာမဟုတ်ဘူးနော်အခုပြောနေတဲ့သမုဒယသစ္စာကတရားဘယ်နှမျိုးလဲဘယ်တရားတွေတော့ဒိဋ္ဌိရဲ့တဏှာရဲ့အဝိဇ္ဇာရဲ့ပရိစ္ဆသမုပ္ပါဒရားတော်မှာသမုဒယသစ္စာပြတဲ့နေရာမှာအဲ့ဒီကိရိသာ၃မျိုးကိုပြထားတယ်။နံပါတ်၁ကွယ်မှာဘာကိရိသာကိုပြတော့။နံပါတ်၁ကွယ်မှာနံပါတ်၃ကွယ်မှာတဏှာနဲ့ဥပါဒရဒိဋ္ဌိပေါ့ဟုတ်တယ်မလား။ဥပါဒရကဒိဋ္ဌိဒီပရိစ္ဆသမုပ္ပါဒရားတော်မှာသမုဒယသစ္စာကိရိသာဘယ်နှမျိုးပါတော့ကိလေသာကိလေသာနော်သမုဒယသစ္စာအနေနဲ့ပြောရင်စေတနာတို့ကံတို့သင်္ခါရတို့လည်းသမုဒယသစ္စာထဲမှာပါတယ်ပဲထားဒါကိုမပြောသေးဘူးအခုပြောတာကကိလေသာကိုပြောတာအဲ့တော့ပရိစ္ဆသမုပ္ပါဒတရားတော်ထဲမှာကိလေသာဘယ်နှပါးပါတော့ဘယ်လိုတွေတော့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့အဝိဇ္ဇာရဲ့တဏှာရဲ့ဒိဋ္ဌိရဲ့ဘယ်လိုပြောတော့အတူတူပါပဲနော်အဝိဇ္ဇာတဏှာဥပါဒတရား၃မျိုးသည်တခြားတရားတွေလားကိလေသာတရားတွေလားကိလေသာတရားတွေကိလေသာတရားတွေဒါကြောင့်သူတို့ကဘာဝတ်လို့ခေါ်လဲကိလေသာဥပါဒပါရှိဘယ်လိုတွေပါလဲတာကိလေသာ၃ပါးနော်အဲ့တော့ဘုန်းတော်ပရိသတ်တွေကယနေ့ဝိပဿနာတရားရှုနေတာဒီတခြားတရားမလားကိလေသာတရားသစ္စာအနေနဲ့ပြောတော့ဗာသစ္စာတရားဗာသစ္စာတရားမှလည်းအဲသမုဒယသစ္စာတရားမှအဲဒီသမုဒယသစ္စာတတ်ကျင်ပါတယ်ဆိုရင်ဘယ်လိုလုပ်မလဲဒုက္ခသစ္စာပရိစ္ဆသမုပ္ပါဒတရားထဲမှာဘယ်အခွက်ကိုပြောတာလဲဘယ်အခွက်ကိုသိအောင်လုပ်ရမှလဲနှိအခွက်ကိုသိအောင်လုပ်ရမယ်နှိအခွက်မှရှိတဲ့တရားကိုသိအောင်လုပ်ရမယ်အဲ့ဒီတရားတွေကတခြားလားခန္ဓာ၅ပါးလားကရင်တက်ပါအောင်ဘယ်လိုတွေပါလဲအရာတိပါသစ္စာဒုက္ခသစ္စာနော်အဲ့ဒီခန္ဓာ၅ပါးကိုမသိတာဒီပါဘယ်သူတော်ခန္ဓာ၅ပါးဆိုတဲ့အမှန်တရားခန္ဓာ၅ပါးဆိုတဲ့ဓမ္မတရားအဲ့ဒီဓမ္မတရားကိုမမြင်မဲ့နဲ့ပုဂ္ဂိုလ်သတ္တဝါလို့မြင်တာဒီဘာကိလေသာလဲအေးပုဂ္ဂိုလ်သတ္တဝါမြင်တဲ့တရားတမ်းမဲ့နှိမ့်တဲ့နေတဲ့အခါကျတော့ဘာကိလေသာဖြစ်ဒါကြောင့်ကိလေသာဟောဘယ်နှပါးဘာကိလေသာတွေပါလိအဲ့ဒီကိလေသာ၃ပါးကိုတတ်ရမှာဟုတ်တယ်မလားဖရာလောင်းမာသကိလေသာ၃ခုနဲ့ကဆုံးလာပြီနိညာဖရာဖြစ်ခဲ့တာဘာကိလေသာတတ်နိုင်လို့ဖရာဖြစ်ခဲ့တာလဲအဝိဇ္ဇာရဲ့သရတိပါတိစ္ဆာတော်သရတိပါတိစ္ဆာလည်းသမုဒယသစ္စာတတ်လို့ ရားဖြစ်တာကြွပြစမ်းသမုဒိယသစ္စာကိုသတ်ရင်သောတာပန်သက္ကရာကနာကယဟန္တာမပြုဘူးလားဖြစ်ကြက်ကောင်းပြီလားဖြစ်ရင်အဲဒီသမုဒိယသစ္စာကိုသတ်ခြင်းပါတယ်ဆိုရင်ဘာသစ္စာမြင်အောင်ကြည့်ရမယ်ပရိစ္ဆာသမုပ္ပါဇ၁ဝိုင်းနံပါတ်၂အကွက်မှာရှိတဲ့ဒုက္ခသစ္စာကိုမြင်အောင်ကြည့်ဒီလိုမှလားဒုက္ခသစ္စာမြင်တာနဲ့သမုဒယသစ္စာသိတာဘာပတ်သက်တယ်လဲဘယ်လိုဆိုင်တယ်လဲကြည်တာကဘယ်သစ္စာသိတာကဘယ်သစ္စာဒုက္ခသစ္စာကြည်တာနဲ့ဘာဖြစ်လို့သမုဒယသစ္စာကသိရတာရောမသိမဆိုင်သမုဒိယသစ္စာဆိုတဲ့အဝိဇ္ဇာသမုဒိယသစ္စာဆိုတဲ့ဒိဋ္ဌိသမုဒိယသစ္စာဆိုတဲ့တဏ္ဍာနံပါတ်3နံပါတ်1အကွက်မှာရှိတဲ့တရားတွေဟုတ်ရလားဘယ်ကွက်မှာရှိတော့နံပါတ်1ကွက်မှာအဝိဇ္ဇာမရှိဘူးလားရှိလားနံပါတ်3ကွက်မှာဘယ်နဲ့ဘယ်လိုရှိတော့တဏ္ဍာနဲ့အရသည်တရားလားကိလေသာတရားတွေလားအဲ့ဒီကိလေသာတရားတွေယနေ့သတ်မှာမဟုတ်လားအဲ့ဒီကိလေသာတွေဗာသစ္စာတော့အဝိဇ္ဇာဗာသစ္စာသဏ္ဍာန်ဗာသစ္စာဥပါရဗာသစ္စာသမုဒိယသစ္စာဟုတ်ရလားအဲ့ဒီသမုဒိယသစ္စာကိုသိစေချင်ပါတယ်ဆိုရင်ဗာသစ္စာသိအောင်လောက်ရမှာလားဒုက္ခသစ္စာသရဘယ်ကွက်မှာရှိတော့ဘယ်လိုတွေတော့အဲ့ဒါပြောနေတာပေါ့နံပါတ်1အကွက်မှာရှိတဲ့တရားတွေသိအောင်လောက်တာနဲ့သိတာနဲ့တပြိုင်နက်ဘာဖြစ်လို့နံပါတ်1နံပါတ်3အကွက်မှာရှိတဲ့တရားတွေသိရတာတော့အခုမင်းနေတာအဲ့ဒါမင်းနေတာဘာဖြစ်လို့သိရတာတော့အဲ့ဒီခန္ဓာ5ပါးဝိညာဏယောသလ ayana ဖသဝေဒနာဆိုတဲ့ခန္ဓာပရမလည်းဟောပြီအဲ့ဒီခန္ဓာ5ပါးအဲ့ဒီခန္ဓာ၅ပါးကိုခွင့်တော်ပရိသတ်တွေကယခုလိုမချွတ်မပွားပဲနဲ့ဝိပဿနာတရားအမှတ်တော့ပဲနဲ့နေကြမယ်ဆိုရင်အဲ့ဒီခန္ဓာ၅ပါးကိုခန္ဓာ၅ပါးမှမသိတာကအဝိဇ္ဇာတလုံးရသွားပြီဟုတ်တယ်မလားဘလို့ကမသိတာတော့အဝိဇ္ဇာခန္ဓာ၅ပါးသိလို့ဖြစ်တာလားမသိလို့ဖြစ်တာသေးကြစဉ်းစားနော်အဝိဇ္ဇာဘလို့ကိုအကြောင်းပြုဖြစ်ဘာဖြစ်လို့အဝိဇ္ဇာဖြစ်ခန္ဓာ၅ပါးကိုခန္ဓာ၅ပါးပါပဲလို့မသိလို့အဝိဇ္ဇာဖြစ်တာဒီလိုမလားဟောဒီခန္ဓာ၅ပါးကိုအာယုံပြုပြီးတော့အဝိဇ္ဇာဖြစ်တယ်နောက်တစ်ခါကျတော့နံပါတ်1ကအဲ့ဒီခန္ဓာ၅ပါးကိုပုဂ္ဂိုလ်တရားလို့မြင်ရင်ဘာကိလေသာဒုက္ခဘလုကအာယုံပြုတ်ပြီးတော့ဖြစ်တော့သိလို့လားမသိလို့လားမသိတာကပုဂ္ဂိုလ်သတ္တဝါလို့ထင်တာကဒိဋ္ဌိတာယတမနေတဲ့တာကတဏှာကိလေသာဗဏမျိုးပါလေဘလူတွေတော့အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ဗဏမျိုးလဲအဲ့ဒီတရားတွေကဘလုကပြင်ပြီးတော့ဖြစ်နေတာတော့ခန္ဓာ၅ပါးကိုမသိတာသည်ခန္ဓာ၅ပါးကိုပုဂ္ဂိုလ်တရားလို့ထင်တာသည်ထင်တာသည်ပုဂ္ဂိုလ်တရားလို့ထင်တာသည်ခန္ဓာ၅ပါးကိုတာယတမနှစ်သက်ဆရာလို့ထင်တာသည်ဒီတော့ဟောဒီခန္ဓာ၅ပါးရှိလို့ဒီကိလေသာတွေဖြစ်တာပေါ့ဒီခန္ဓာ၅ပါးမှမရှိရင်ဒီကိလေသာဖြစ်ပါ့အဲခန္ဓာ၅ပါးရှိပင်ရှိ냐တော့လည်းပဲအဲ့ဒီခန္ဓာ၅ပါးကိုအမှန်သိလို့ဖြစ်တာလားအမှန်မသိလို့ဖြစ်တာအမှန်မသိလို့ဖြစ်တာဒီလိုမလားဒီတော့ဟောဒီအဝိဇ္ဇာဒီခန္ဓာ၅ပါးကိုမသိတာအဝိဇ္ဇာကခန္ဓာ၅ပါးကိုမသိတာခန္ဓာ၅ပါးကိုမသိလို့အဝိဇ္ဇာဖြစ်တယ်နော်အဲ့ဒီခန္ဓာ၅ပါးကိုဟောဒီဉာဏ်နဲ့သိအောင်လုံးလိုက်တဲ့အခါကျတော့သိသွားပြီဆိုရင်အဝိဇ္ဇာလာအောင်မလားဒီတော့ခန္ဓာ၅ပါးကိုသိတာနဲ့ဟောဒီကိလေသာသိတာဘယ်လိုပတ်သက်တယ်လဲလို့မေးရင်မသိရင်ဝိဇ္ဇာဖြစ်တယ်သိသွားတော့ဝိဇ္ဇာသိတယ်ဟုတ်ရလားဘာလဲမသိလို့အဝိဇ္ဇာဖြစ်တယ်သိသွားတော့ဘာကိုမသိတာ သိတော့လဲဘာကိုသိတာခန္ဓာ၅ပါးကိုသိတာဟုတ်တယ်မလားပြန်ပြောခန္ဓာ၅ပါးကိုမသိလို့ဝိဇ္ဇာဖြစ်တယ်ခန္ဓာ၅ပါးကိုသိလို့အဝိဇ္ဇာသိတယ်ပြောကြည့်စမ်းခန္ဓာ၅ပါးကိုသိရင်ဝိဇ္ဇာသိတယ်တဲ့နော်ခန္ဓာ၅ပါးကိုမသိလို့ဝိဇ္ဇာဖြစ်တယ်ခန္ဓာ၅ပါးကိုသာသိမယ်ဆိုရင်အဝိဇ္ဇာသိမယ်ဒါကြောင့်အဝိဇ္ဇာကိုတတ်ချင်ပါတယ်ဆိုဝိဇ္ဇာသွားတတ်ရမလားခန္ဓာ၅ပါးသိအောင်လုပ်ရမှာဘာကြောင့်တော့ခန္ဓာ၅ပါးကိုမသိလို့အဝိဇ္ဇာဖြစ်တယ်ခန္ဓာ၅ပါးကိုသိရင်အဝိဇ္ဇာသိတယ်ဒါကြောင့်မလို့ဝိဇ္ဇာသိအောင်ဘာကိုသိအောင်လုပ်ရမယ်။ကြံပြောကြည့်စမ်း။ခန္ဓာ၅ပါးကိုမသိလို့အဝိဇ္ဇာဖြစ်တယ်။ခန္ဓာ၅ပါးကိုသိရင်အဝိဇ္ဇာသိတယ်။ဒါကြောင့်အဝိဇ္ဇာသိအောင်ခန္ဓာ၅ပါးကိုသိအောင်လုပ်ရမယ်။ဟုတ်လား။အဝိဇ္ဇာသွားတတ်လို့မဖြစ်ဘူး။အဝိဇ္ဇာသိစေခြင်းရဲ့ဘာသိအောင်လုပ်ရမှာလဲခန္ဓာ၅ပါးကိုမသိလို့ဝိဇ္ဇာဖြစ်တယ်ခန္ဓာ၅ပါးသိရင်ဝိဇ္ဇာသိတယ်ဒါကြောင့်ခန္ဓာအဝိဇ္ဇာသိအောင်ခန္ဓာ၅ပါးကိုသိအောင်လုပ်ရတယ်နော်ကျွန်တော်တကကြတော့ဒိဋ္ဌိဘာကြောင့်ဖြစ်ခန္ဓာ၅ပါးကိုဟမ်မသိတာဒိဋ္ဌိမှမဟုတ်ပဲဒိဋ္ဌိဘာကြောင့်ဖြစ်ဘလုကောပုဂ္ဂိုလ်တ ত্ত্ব ဘာလို့ထင်တာတော့ခန္ဓာ၅ပါးကိုပုဂ္ဂိုလ်တ ত্ত্ব ဘာလို့ထင်လို့ဒိဋ္ဌိဖြစ်တယ်ကြောက်ကြည့်စမ်ခန္ဓာ၅ပါးကိုပုဂ္ဂိုလ်တ ত্ত্ব ဘာလို့ထင်လို့ဒိဋ္ဌိဖြစ်တယ်အခုဟောဒီဉာဏ်နဲ့ကြည့်လိုက်တဲ့အခါကျတော့ဘယ်နဲ့လဲပုဂ္ဂိုလ်တ ত্ত্ব တွေ့တာလားခန္ဓာ၅ပါးတွေ့တာဘလုနဲ့ကြည့်ဉာဏ်နဲ့ကြည့်တော့ဘာတွေ့ဘာပြောက်ပုဂ္ဂိုလ်တ ত্ত্ব လို့မြင်တဲ့ဒိဋ္ဌိပြောသွားတာပေါ့။ဘာပြောသွားတော့ပုဂ္ဂိုလ်တ ত্ত্ব လို့မြင်တဲ့အမှန်မြင်လို့လားအမှန်မမြင်လို့လား။အမှန်မြင်တာကဘယ်လိုတော့မြင်တဲ့ဘာကိုမြင်ဘယ်လိုမြင်ဟင်ဉာဏ်နဲ့မြင်တာလေဉာဏ်နဲ့မြင်တာဘယ်လိုမြင်ခန္ဓာ၅ပါးကိုဉာဏ်နဲ့မြင်တော့ဘယ်လိုမြင်တော့ခန္ဓာ၅ပါးကိုခန္ဓာ၅ပါးပါပဲလို့မြင်လိုက်တာပေါ့ဟုတ်ရလားခန္ဓာ၅ပါးကိုခန္ဓာ၅ပါးလို့မြင်တယ်ရုပ်ကိုရုပ်လို့မြင်တယ်နာမ်ကိုနာမ်လို့မြင်တယ်ဖြစ်ပျက်ကိုဖြစ်ပျက်လို့မြင်တယ်ဘယ်လိုကမြင်အဲ့ဒါလို့မြင်လိုက်တဲ့အခါကျတော့ဘုန်းတော်ပရိသတ်တွေပုဂ္ဂိုလ်တ ত্ত্ব ဝါဒမြင်မပြောင်းဘူးလားပြောင်းပုဂ္ဂိုလ်တ ত্ত্ব ဝါလို့မြင်ပြောင်းသွားတဲ့အတွက်ဘာကိရိတာသိဘလုံးမြင်လို့ဒိဋ္ဌိကိလေသာသေတော့ခန္ဓာ၅ပါးကိုခန္ဓာ၅ပါးလို့မြင်လို့ဘာကိလေသာသေတော့ဒီတော့ဟောဒီခန္ဓာ၅ပါးကိုပဲမှန်နိုင်ထားပြီးတော့ခန္ဓာ၅ပါးကိုမသိရင်အဝိဇ္ဇာသိရင်ဝိဇ္ဇာပြန်ပြောခန္ဓာ၅ပါးကိုခန္ဓာ၅ပါးကိုသိရင်ဝိဇ္ဇာခန္ဓာ၅ပါးကိုပုဂ္ဂိုလ်တ ত্ত্ব လို့မြင်ရင်ဒိဋ္ဌိခန္ဓာ၅ပါးကိုပုဂ္ဂိုလ်တ ত্ত্ব လို့မြင်ရင်ခန္ဓာ၅ပါးကိုခန္ဓာ၅ပါးအတိုင်းမြင်ရင်ဒိဋ္ဌိကိလေသာလေသိတယ်ခန္ဓာ၅ပါးကိုခန္ဓာ၅ပါးပါပဲလို့မြင်ရင်ဘာကိလေသာသိတော့ဒိဋ္ဌိကိလေသာသိတယ်ဟုတ်တယ်မလားကျွန်တော်ကကြတော့တဏ္ဍကိလေသာဘာကြောင့်ဖြစ်ခန္ဓာ၅ပါးကိုတာယာတ္တမနှိမ့်သက်လို့ဖြစ်တဏ္ဍကိလေသာဘာကြောင့်ဖြစ်အမှန်တမ်းမြင်လိုက်တော့အမှန်တမ်းကြည့်လိုက်တော့တာယတစရာဓမ္မစရာနေတဲ့စရာဟောဒီခန္ဓာ၅ပါးမှာရှိရလားခန္ဓာ၅ပါးမှာတာယစရာလည်းမရှိနေတဲ့စရာလည်းမရှိဓမ္မဖွေရလည်းမရှိဟောဒီခန္ဓာ၅ပါးကိုခန္ဓာ၅ပါးအတိုင်းမြင်လိုက်တဲ့အခါကျတော့တာယဖွေရဓမ္မဖွေရနေတဲ့စရာဘာမှမရှိဘူးဆိုရင်တာယစရာမှမရှိပဲတဏ္ဍကိလေသာဖြစ်ပါဒါကဘယ်လိုမြင်လို့တဏှာကိလေသာဖြစ်တာတော့ခန္ဓာ၅ပါးကိုตาယာဘောယာဓမ္မဖွေရလို့မြင်လို့တဏှာကိလေသာဖြစ်တယ်ตาယာဘောယာဓမ္မဖွေရမရှိပါဘူးလို့မြင်ရင်တဏှာကိလေသာလေးဖြစ်ပါမလား အဲ့ဒါကြောင့်အဝိဇ္ဇာကိလေသာတတ်ချင်ရင်လည်းဘာကိုရှုသန်းဘလုံးပြင်းမှာလဲခန္ဓာ၅ပါးကိုခန္ဓာ၅ပါးလို့မြင်အောင်ကြည့်ရင်ခန္ဓာ၅ပါးလို့မမြင်တာကခန္ဓာ၅ပါးလို့မြင်သွားသည့်အတွက်ဘလုံးသေးအဝိဇ္ဇာကိလေသာသိတယ်အဲ့ဒီခန္ဓာ၅ပါးကိုကြည့်ပြီးတော့ပုဂ္ဂိုလ်တရားလို့ထင်ရင်သာဘာကိလေသာအခုပုဂ္ဂိုလ်တရားလားခန္ဓာ၅ပါးလားခန္ဓာ၅ပါးပါပဲလို့သဘောပေါက်ရင်ဘာကိလေသာစင်တော့တိရိဒါစင်နဲ့အမှန်မြင်တော့ဘာကိလေသာသိအမှန်မြင်တော့ကဘာကိလေသာသိခဲ့တော့အမှန်မြင်တဲ့ဟောဒီခန္ဓာ၅ပါးကိုခန္ဓာ၅ပါးပါပဲလို့အမှန်မြင်တဲ့အချိန်မှာဘာကိလေသာသိတော့အဝိဇ္ဇာကိလေသာသိတယ်ပုဂ္ဂိုလ်တရားတဲ့မြင်ကလေးပြောင်းသွားပြီဆိုရင်တိရိကိလေသာသိတယ်ဒီလိုမလားတာယာဘုရားတမတ်ဘုရားဘာမှမရှိပါဘူးလို့မြင်ရင်ဒီတော့ဟောဒီကိလေသာတွေတတ်ချင်ပါလေဆိုရင်ဘာကိုရှုတတ်မလဲအဲ့ဒီကိလေသာတွေလိုက်တတ်နေရမလားခန္ဓာရှုတတ်ရမှာခန္ဓာရှုတတ်တာနဲ့ဒီဘယ်နဲ့ကိလေသာဘယ်နှမျိုးစင်တော့မြတ်စွာဘုရားသခင်အလောင်းတော်ကြီးမဟာသက္ကတိတရား၃ခုနှင့်အဆုံးလာပြီနေ့ညအချိန်မှာဘောဓိမင်းရွှေပလင်ကိုချင့်ကပ်ပြီးတော့ဝင်လေထွက်လေဆိုတဲ့အာနာပါနကမ္မဋ္ဌာန်းကိုစီပြန်တော်မူခဲ့ပါလေအဲဒီလိုစီပြန်တော်မူတဲ့အချိန်မှာဝင်လေသည်ထွက်လေသည်ဝင်လေသည်ထွက်လေသည်ဝင်လေဝင်တာကိုဝင်လေမှန်သည်ထွက်လေထွက်တာကိုထွက်လေမှန်သည်အဲဒီလိုသိသိပေရာကတည်းတည်းစိတ်တွေတခြားတစ်ပါးမရောက်ဖဲနဲ့ဟောဒီဝင်လေထွက်လေအပေါ်မှာစိုက်ပြီးတော့ကြည်နေနိုင်တာကသမာဓိအဲဒီသမာဓိအားလေးတွေသိကောင်းလာတဲ့အခါကျတော့တဲ့ဘုရားလောင်းတော်ကြီးရဲ့တန်တမ်းမှာအတိတ်ကာလတုန်းကဘောပေါင်းများစွာကျင်းလည်လာခဲ့ရဓာတွေဖြတ်သလာခဲ့ရဓာတွေပြန်ပြီးတော့သတိမရဘူးလားရအတိတ်ကာလကဘဝတွေပြန်သတိရတာသည်ရိုးရိုးတန်းတဲ့သတိရတာလားဉာဏ်နဲ့သတိရလားအဲ့ဒီဉာဏ်ကဘာဉာဏ်နဲ့တော့ပောဗေနိဗ္ဗာသနုသတိဉာဏ်ဘာဉာဏ်ပါလေပောဗေနိဗ္ဗာသနုသတိဉာဏ်အဘိညာဉ်ထဲမှာပါတယ်အရိယဘိညာဉ်ပဲချိန်မှာရတော့ရူပါဝဆရာပြစ္စမဇ္ဇံရတဲ့အချိန်မှာရပြောကြည့်စမ်းရူပါဝဆရာပြစ္စမဇ္ဇံဟုတ်ရလားပြောစမ်းရူပါဝဆရာကဇံဘယ်နှမျိုးရှိတော့၅မျိုးရှိတယ်ပထမဇံရဲ့ဒုတိယဇံရဲ့တတိယဇံရဲ့သတုတ္တဇံရဲ့ပစ္စမဇံရဲ့ဇာမနှမျိုးပါလေအဲဒီငါးမျိုးထဲမှာဘယ်ဇံရတဲ့အချိန်မှာအဘိညာဉ်ရတော့ပစ္စမဇံရတဲ့အချိန်မှာအဘိညာဉ်ရဒါအဘိညာဉ်ဘိညာဉ်ဆိုတာရရပုဂ္ဂိုလ်တွေရတာဟုတ်ရဲ့လားဘယ်လိုပုဂ္ဂိုလ်မှရတော့ပစ္စမဇံရတဲ့ပုဂ္ဂိုလ်မှအဘိညာဉ်ရဟုတ်လားအဲဒီတော့ဘုရားလောင်းတော်ကြီးပစ္စမဇံရသွားပြီအဘိညာဉ်ရသွားပြီအဘိညာဉ်ရတော့တိတ်တုံးကတန်ត្រာတခြားကျင်လည်လာခဲ့ရပုတဲ့ပောကောတ္တဝါတွေလှမ်းပြီးတော့မြင်တယ်မဟာသနကသုဏသမဆန္ဒကုမာရစသည်ဖြင့်အတိတ်ကာလတုန်းကပောကောတ္တဝါတွေလှမ်းပြီးတော့မြင်တဲ့အခါမှာသူမြင်လိုက်တာဒီတခြားနဲ့မြင်တဲ့မြင်တာလားပောကောတ္တဝါဆိုတဲ့အမြင်နဲ့မြင်တာလားပောကောတ္တဝါဆိုတဲ့အမြင်နဲ့မြင်တာပောဝိနိဝါဒနတိဉာဏ်နဲ့မြင်တာသည်ဘယ်လိုမြင်တော့ပုဂ္ဂိုလ်တတ္တဝါတဲ့မြင်နဲ့မြင်တာအဲ့ဒီမြင်နဲ့မြင်တာဖြစ်တဲ့အတွက်ဝိပဿနာဉာဏ်ဖြစ်ပါမလားဒီတော့ဒေဝသကုဉာဏ်နဲ့ဟောအတိတ်ကာလတုန်းကဘဝတွေတေကဏိကာလဘယ်လိုဖြစ်ခဲ့တယ်အရင်တုန်းကဘယ်လိုဖြစ်ခဲ့တယ်ခွေးဖြစ်ခဲ့တယ်နှောဖြစ်ခဲ့တယ်လူဖြစ်ခဲ့တယ်ယောက်ျားဖြစ်ခဲ့တယ်မဲမဖြစ်ခဲ့တယ်ပြန်ပြီးတော့သတိရတယ်အဲ့ဒီလိုသတိရတဲ့ဉာဏ်ဤမညာဖွညာဟောရလားဝိပဿနာဉာဏ်တော့ဟောရလားဘာဉာဏ်နဲ့တော့ပောဗေနိဗ္ဗာန်သာနုသတိဉာဏ်နော်လောကီဉာဏ်လို့ခေါ်တယ်အဲဒီတော့ဘောဗေနိဝါဒသတိဉာဏ်ကြီးကိုအာကုန်နေမယ်ဆိုရင်ဟောဒီကိလေသာတွေစင်မဘာဖြစ်လို့မစင်တော့ပောကတ္တဝါပေါ်မှာအမြင်ရောက်နေလို့ရှင်းရလားပောကတ္တဝါပေါ်မှာအမြင်ရောက်နေတဲ့အတွက်ဘာကိလေသာရှိနေလဲ တကယ်တမ်းကြာတော့ပုဂ္ဂိုလ်တရားလားယုံနာလားယုံနာကိုမြင်လားမမြင်ဘူးလားမမြင်တာကဘာကိလေသာမမြင်တာကပုဂ္ဂိုလ်တရားလို့ထင်တာကသာယတ္တမဲ့နေသက်စရာရှိတယ်လို့ဆွဲလန်းတာကတဏှာကိလေသာဒီလိုမလားပောပိနိဗ္ဗာန်သောတိဉာဏ်နဲ့ဝိပဿနာမဖြစ်တဲ့အခါကျတော့ဒိဋ္ဌိကိလေသာပယ်နိုင်ရဲ့လားတဏှာကိလေသာပယ်နိုင်ရဲ့လားအဝိဇ္ဇာကိလေသာပယ်နိုင်ရဲ့လားအဲ့ဒီကိလေသာတွေမှမပယ်ရင်လည်းပဲဖျားဖြစ်ပါမလားဒါကြောင့်ဆက်အားထုတ်တာပေါ့နော်အဲ့ဒီလိုဆက်အားထုတ်တဲ့အခါကျတော့တဲ့မြည်စိမယလို့ခေါ်တဲ့သံဃောင်းရအချိန်မှာနောက်ထပ်ဉာဏ်တစ်ခုရတယ်အဲ့ဒီဉာဏ်ကဒိဗ္ဗစကုဉာဏ်ဘာဉာဏ်ပါလိမ့်ဒိဗ္ဗစကုဉာဏ်ဒိဗ္ဗစကုဉာဏ်ဒါနတ်မျက်စိနဲ့တူတဲ့ဉာဏ်အနည်းကိုလည်းမြင်တယ်ဝိကိုလည်းမြင်တယ်အားလုံးမြင်တယ်ဟုတ်လားအာလောကကိုသူမြင်တယ်အာလောကကိုမြင်မြင်ညာတော့လေရောက်နိုင်နေနဲ့မြင်တာလားပုဂ္ဂိုလ်သတ္တဝါအမြင်နဲ့မြင်တာရောက်နိုင်နေနဲ့မြင်တာလားပုဂ္ဂိုလ်သတ္တဝါအနေနဲ့မြင်တာလားပုဂ္ဂိုလ်သတ္တဝါအနေနဲ့မြင်ရင်ဟောဒီကိလေသာတွေစင်မမလားပုဂ္ဂိုလ်သတ္တဝါလို့မြင်တာကဘာကိလေသာတာယတမနဲ့နှစ်သက်စရာလို့ထင်တာကဘာကိလေသာမသိတာကကိလေသာဘယ်လိုမျိုးဖြစ်အဲဒီကိလေသာ၃မျိုးကိုဒီပါစကုညာနဲ့ပယ်နိုင်ရလားဘာဖြစ်လို့တော့ပုဂ္ဂတတဝါဆိုတဲ့အမြင်ရောက်နေလို့ဘယ်မြင်မြင်မှကိလေသာပယ်မှာလဲခန္ဓာ၅ပါးကိုခန္ဓာ၅ပါးပါပဲလို့သိမှမြင်မှရောက်ကြည့်စမ်းအဲဒီလိုသိမှအဲ့ဒီလိုမြင်မှဒိဋ္ဌိသာလေးတွေမသိဘူးလားသိအဲ့ဒါကြောင့်ဒိဗ္ဗစကုညာကိုလည်းပဲအာကုလို့ရပါမယ်ညာဘယ်နှမျိုးရှိသွားပြီလဲဘာညာနေတော့ပောပိနိဝါဒနုတ်တိညာနဲ့ဒိဗ္ဗစကုညာညာဘယ်နှမျိုးပါလိအဲ့ဒီနှမျိုးအာကုလို့ဝိပဿနာညာဖြစ်ပါမလားအဲ့ဒီလိုမဖြစ်တဲ့အခါကျတော့တဲ့နော်ဖျားလောင်းဟာအဲ့ဒီပောပိနိဗ္ဗာန်သောတိဉာဏ်နဲ့အဲ့ဒီဒီပါစကုဉာဏ်နှစ်ခုကိုဆက်ပြီးတော့ကျင့်သုံးတာလားသူတို့ကိုခန္ဓာကိုယ်ထဲကနေဖယ်ခွာပလိုက်တာအဲ့ဒီလိုခန္ဓာကိုယ်ထဲကနေဖယ်ခွာပြီးတဲ့အခါကျတော့မှဆက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့မိသူရဲ့တဏ္ဍာမှာအဝိဇ္ဇာတရားတွေရှိတယ်ဒိဋ္ဌိတရားတွေရှိတယ်တဏ္ဍကိလေသာတရားတွေရှိတယ်အဲ့ဒီကိလေသာတရားတွေကြောင့်ကိလေသာဝတ်သုံးပါးကြောင့်ဘာဝတ်တွေဖြစ်နေတော့ဘယ်လိုတွေတော့ကမ္မဝတ်တွေဖြစ်နေတယ်ကမ္မဝတ်ဘယ်လိုတွေတော့သင်္ခါရနဲ့အဲ့ဒါဘာဝတ်ပါလဲဘယ်လိုကြောင့်ဖြစ်ကိလေသာကြောင့်ဖြစ်ဘယ်လိုကြောင့်ဖြစ်တော့အဲ့ဒီကိလေသာကြောင့်ကံနဲ့မဖြစ်ဘူးလားဖြစ်ကိလေသာကြောင့်ကံနဲ့ဖြစ်တယ်တွေးနေရင်လေကိလေသာနဲ့တွေးတဲ့အတွေ့မှန်သမျှမနောကဟုတ်တယ်မလားကိလေသာနဲ့ပြောတဲ့ပြောမှန်သမျှသည်ဝစီကံကိလေသာနဲ့လုပ်တဲ့လုပ်မှန်သမျှသည်ကာယကံအရိကံနဲ့မျောသည်တခြားကြောင့်ဖြစ်တာလားကိလေသာကြောင့်ဖြစ်တာအဝိဇ္ဇာကိလေသာကြောင့်ဘာကံဖြစ်သင်္ခါရဆိုတဲ့ကံဖြစ်ဘာကံဖြစ်တော့တဏှာဥပါဒကိလေသာကြောင့်ဘာကံဖြစ်တော့တဏှာဥပါဒကိလေသာကြောင့်ကမ္မဘဝဖြစ်တယ်ဒါတော့မလားအဲ့ဒီအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်တဏှာဥပါဒကြောင့်ကမ္မဘဝဖြစ်တယ်ပေါင်းတော့သင်္ခါရနဲ့ကမ္မဘဝအတူတူပဲသင်္ခါရကလည်းပဲကံပဲကမ္မဘဝကလည်းကံပဲဘယ်လိုကြောင့်ဖြစ်တဲ့ကံတော့ကိလေသာကြောင့်ဖြစ်တဲ့ကံကိလေသာတွေရှိနေတယ်များကာလဘလုံးဟောရိကံนี่ငြိမ်းပါဘူးတည်သွားလဲထပ်ဖြစ်มาပဲတည်သွားလဲမဲ့နဲ့မှအမြင့်ပြမတတ်နိုင်သေးဘူးဆိုလို့ရှိရင်ကိလေသာရှိနေတယ်များကာလဘလုံးကံนี่ဖြစ်နေအောင်มาပဲတဲ့เนาะကံนี่ဖြစ်နေအောင်มาပဲအဲ့ဒီကံนี่ရလာပြီဆိုရင်လည်းပဲခန္ဓာမနှပါရမှာလဲခန္ဓာ၅ပါးရလာရင်ခန္ဓာ၅ပါးပါသစ္စာဒုက္ခသစ္စာเนาะအဲ့ဒီတော့ဟောရိခန္ဓာ၅ပါးဆိုတဲ့ဒုက္ခသစ္စာတရားကြီးကိုဘုန်းကြီးတို့ပရိသတ်တွေကအမှန်တိုင်းသာမသိကြဘူးဆိုရင် အဝိဇ္ဇာလည်းဖြစ်မယ်ဒိဋ္ဌိလည်းဖြစ်မယ်တဏှာလည်းဖြစ်မယ်အဲ့တော့အရိကိဋ္ဌာတွေမဖြစ်စေချင်ပါဘူးဆိုဟောဒီခန္ဓာ၅ပါးကြီးကိုဘာနဲ့မြင်အောင်ကြည့်ရမှာလဲဉာဏ်နဲ့မြင်အောင်ကြည့်တယ်မလားအဲ့တော့ဉာဏ်နဲ့မြင်အောင်ကြည့်လိုက်တော့ဟောဒီခန္ဓာ၅ပါးပေါ်မှာဖုံးလွှမ်းထားတဲ့ဝိဇ္ဇာရှိသေးလားပုဂ္ဂိုလ်လို့ထင်ထားတဲ့တတ္တဝါလို့ထင်ထားတဲ့ဘာကိလေသာလဲရှိသေးလားတာယတဲ့ဘုရားတာယဘုရားတတ်မဲ့ဘုရားလို့ထင်ထားတာကဘာကိလေသာရှိသေးလားဘာကြောင့်မရှိခန္ဓာ၅ပါးကိုခန္ဓာ၅ပါးပါပဲလို့အမှန်သိသွားလို့ဘာကြောင့်တော့ခန္ဓာ၅ပါးကိုခန္ဓာ၅ပါးပါပဲလို့အမှန်သိသွားလို့ဘာကိလေသာတွေသိတော့ဒိဋ္ဌိလည်းသိတဏှာလည်းသိအဝိဇ္ဇာလည်းသိအဲ့ဒီကိလေသာတွေသိသွားရင်အဲ့ဒီကိလေသာကြောင့်ဖြစ်တတ်တဲ့ကံတွေကိုဖြစ်အောင်မလားသင်္ခါရလည်းချုပ်အဝိဇ္ဇာလည်းချုပ်သင်္ခါရအဝိဇ္ဇာတဲ့ကံတွေချုပ်တာဒီဘာကြောင့်ချုပ်တော့ဘာကြောင့်ချုပ်တော့ခန္ဓာ၅ပါးကိုခန္ဓာ၅ပါးပါပဲလို့အမှန်နဲ့သိသွားလို့ချုပ်တာဒီလိုမလားအဲ့တော့ဘုန်းတော်ပရိသတ်တွေကယနေ့ဒီကောကြောင့်ပြောလိုက်ပါတော့မယ်အဝိဇ္ဇာဆိုတဲ့ကိရိသာရယ်တဏှာဆိုတဲ့ကိရိသာရယ်ဒိဋ္ဌိဆိုတဲ့ကိရိသာရယ်ကိရိသာဘယ်နှမျိုးတော့အဲ့ဒီကိရိသာ၃မျိုးကနေပြီးတော့သာသနာလျာလုံပေးတဲ့နေရာမှာသူတို့ကတရားလုံပေးတာလားသင်္ခါရကမ္မပွားမှာတသင့်လုံပေးတာလားလုံပေးလိုက်တာနော်အဲ့ဒီတော့လုံပေးတဲ့အခါကျတော့ဝိပါကဝိသရခန္ဓာတွေမရဘူးလားယအဲ့ဝိပါကဝိသရခန္ဓာတွေမရအောင်ဘုန်းတော်ပရိသတ်တွေကယနေ့အရေးတကြီးဘာလို့ရမှာလဲဟောဒီကိလေသာတရားတွေကိုပယ်သကိလေသာတရားပယ်သတော့ဘလုံးနည်းနဲ့ပယ်သမလဲခန္ဓာ၅ပါးကိုခန္ဓာ၅ပါးပဲလို့သိအောင်လို့ဒီလိုမလားခန္ဓာ၅ပါးကိုတစ်ချက်မြင်ရင်ကိလေသာကိုတစ်ကြိမ်သတ်ခန္ဓာ၅ပါးကိုနှစ်ကြိမ်မြင်ရင်ကိလေသာကိုခန္ဓာ၅ပါးကိုအချိန်တိုင်းမှာမြင်နေရင်ကိလေသာကိုကိလေသာလည်းမျောဘူးလားရော့ရော့တာလားအမြင့်ပြတ်သေးသွားတာလားအမြင့်ပြတ်သေးသွားတာပေါ့ဒီလိုမလားရှုကာသမှာရော့မယ်နောက်ပိုင်းမှာမြင့်ပြတ်သေးမယ်နော်ရှုကာသမှာရော့မယ်နောက်ပိုင်းမှာအမြင့်ပြတ်အဲ့ဒီကိလေသာတွေအမြင့်ပြတ်သေးသွားတာနဲ့ဒီပိုင်းနဲ့ခန္ဓာ၅ပါးကတော့ဒီတိုင်းမကြံဘူးလားကြံပစ္စုပန်ခန္ဓာကကြံမဲ့သို့တော့ဒီနေရာမှာချုပ်တယ်ဆိုတာဘယ်ခန္ဓာကိုချုပ်တယ်ပြောတာလဲအနာကခန္ဓာနံပါတ်၄အသွမ်းပါရှိတဲ့ခန္ဓာတွေချုပ်တာဒီလိုမလားဘယ်ခန္ဓာတွေချုပ်တော့ရှုဝမှာကဘယ်အွက်ခန္ဓာကိုရှုပစ္စုပန်နံပါတ်၄အွက်မှာရှိတဲ့ခန္ဓာကိုရှုသေတော့ဘယ်အွက်မှာရှိတဲ့ခန္ဓာတွေအနာကမှာရှိတဲ့ဇာတိဆိုတဲ့ခန္ဓာ၅ပါးမသိဘူးလားသိလားသရာဆိုတဲ့ခန္ဓာ၅ပါးမသိဘူးလားသိလားမရဏဆိုတဲ့ခန္ဓာ၅ပါးမသိဘူးလားသိလားဘာကိုအမှန်တည်းသိသွားလို့ပါလေသိသွားလို့ဒီလိုမလားအဲ့ဒီတော့ဘုန်းတော်ပရိသတ်တွေကဟောဒီကိဋ္တသေစီခြင်းပါလေဆိုရင်ဘာကိုသိအောင်လုပ်ရမလဲခန္ဓာ၅ပါးကဖြည့်ပြတ်ဗာသစ္စာသူ့ကိုသိတဲ့ဉာဏ်ကဗာသစ္စာဉာဏ်လေးပေါ်နေတဲ့ကာလမှာကိရိတာပေါ်ခွင့်ရသေးလားမသေးဘူးလားသေးလားကိရိတာသေးတာကဘာသစ္စာသေးတော့သိကိရိတာဆိုတဲ့သမုဒိယသစ္စာသိရင်နောက်ထပ်အနာဂတ်မှာခန္ဓာတွေပြန်ရပါအောင်မလားမရတော့ဘူးဆိုဒုက္ခတွေမငြိမ်းဘူးလားငြိမ်းတာဒုက္ခတွေငြိမ်းသွားတာဒီဘာသစ္စာပေါ်တာတော့အလုံးပေါင်းလိုက်တော့သစ္စာဘယ်နဲ့ချက်တော့ပြန်ပြောခန္ဓာ၅ပါးကဘာသစ္စာသိတဲ့ဉာဏ်ကဘာသစ္စာသိသိပြီးတော့သွားတာကဘာသစ္စာသမုဒိယသစ္စာသမုဒိယသစ္စာလဲချုပ်ဒုက္ခသစ္စာလဲချုပ်အဲဒီလိုသမုဒိယသစ္စာလဲချုပ်ခြင်းသည်ဒုက္ခသစ္စာလဲချုပ်ခြင်းသည်ဘာသစ္စာပေါ်တာတော့ပေါ်လိုက်တော့သစ္စာဘယ်နှပါလဲအဲဒီနည်းနဲ့မြတ်စွာဘုရားဗောဓိပင်နဲ့ရှင်ပင်မှာသစ္စာ၄ပါးတရားရပြီးတော့သောတာပတိမေသဂရဂါမိမေအနာဂါမိမေအရဟတမေမလေးပါဖို့လေးတပြင်းသဗ္ဗညုတချွညာတော်ကြီးရပြီးတော့နိဗ္ဗာန်မျက်မှောက်ပြနေပါတယ်တဲ့နော်အဲဒါကြောင့်ဘုန်းတော်ပရိသတ်တွေလည်းပဲဘုရားဟောလမ်းစဉ်ကိုယနေ့ဘုရားဟောလမ်းစဉ်တိုင်းကြိုးကြိုးစားစားနဲ့ကြည်ကြံကြောက်အားထုတ်ကြပြီးတော့မိမိတို့ရဲ့တန်တမာရှိတဲ့ ယုတ်နံခန္ဓာကိုပါမြောင်ကြည့်ရမှာလားအမှန်တည်းဖြစ်ပြဒုက္ခသစ္စာလို့မြောင်ကြည့်ဒီလိုမလားသေတာကဘာသစ္စာသိမယ်၆တာသမုဒယသစ္စာ၆တာဘာသစ္စာရမယ်အဲ့ဒီနည်းနဲ့និရောဓသစ္စာတဲ့နိဗ္ဗာန်ချမ်းသာရအောင်ကြိုးစားကြပါလို့တရားတွေနဲ့ကဲသားတို့ခေါ်လိုက်ကြအေးကျမ်းမှချမ်းသာစွာဖြင့်မြတ်စွာဘုရားရှင်ဤသာသနာတော်မြတ်ကြီးကိုနိလသဖွဲ့တင်းနဲ့အောင်ပြုစုစောင့်ရှောက်ထောက်ပံ့နေသောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။